ဂျာပြတ်ရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရ NLD ပါတီရဲ့အနိုင်ရှုံးမဲရလတ်ဟာမျှော်မှန်းထားတာနဲ့တိတ်မကွာပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဦးညံဝင်းကပြောဆိုလိုက်ပါတယ် NLD အနေနဲ့လက်လက်မဲဆန္ဒနယ်မြေ73နေရာမှာ6နေရာရှုံးနေပြီး9နေရာမှာအနိုင်ရခဲ့တာပါဂျာပြတ်ရွေးကောက်ပွဲမှာတော့မဲယုံတာဝန်ခံဒီဘက်ကရွေးကောက်ပွဲလှုပ်ထုံးလုံနည်းတွေပေါ်သိရှိနားလည်မှုအားနည်းခဲ့သလိုကြိုတင်မဲနဲ့ပတ်သက်ပြီးစောရကတက်တာတွေလည်းရှိခဲ့ကြောင်းဂျာပြတ်ရွေးကောက်ပွဲကိုစောင့်ကြည့်ရေးအဖွဲ့တွေကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်ဂျာပြတ်ရွေးကောက်ပွဲနောက်ဆုံးအခြေအနေကိုတော့မတ်ဆူမွန်စူးစီးတင်ပြထားပါတယ်
မြန်မာတနိုင်ငံလုံးတိုင်းတာနဲ့ကချင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်မန္တလေးတိုင်းနောက်ရန်ကုန်တိုင်းတွင်ကလစ်လက်မဲဆန္ဒနဲ့ဆက်သုံးနေရမှာနိုမာလာ3ရက်နေ့ကဂျားဖြတ်ရွေးကောက်ပွဲကျင်းပခဲ့တာပါမဲလာပေးတဲ့မဲဆန္ဒရှင်ပြည်သူအရေးအတွက်တိတိသားသားနှဲပါခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့ရလဒ်တွေလည်းထွက်ပေါ်လာနေပြီဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲတုန်းကမဲဆန္ဒနဲ့တော်တော်များများမှာဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့လက်ရှိအာဏာရပါတီ NLD အနေနဲ့ကတော့လစ်လက်မဲဆန္ဒနဲ့ဆက်သုံးနေရမှာ6နေရာရှုံးနေပြီးတော့9နေရာပဲအနိုင်ရခဲ့ပါတယ်ဒီပေါ်မှာတော့ဂျားဖြတ်ရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရပါတီ NLD ရဲ့အနိုင်ရှုံးမဲရလတ်ဟာမျှော်မှန်းထားတာနဲ့တိတ်မကွာပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ
်ဒီနေ့ရလတ်ကကျွန်တော်တို့မျှော်မှန်းထားတာနဲ့တိတ်ပြီးတော့မကွာပါဘူးအဲ့ဒါပဲပြောချင်
အငယ်အခုကဒီ73နေရာဝင်ပြိုင်တဲ့အခါမှာဒီ NND ဘက်က9နေရာပဲနိုင်နေပေါ့နော်အငယ်အဲ့တော့ဒီတိုင်းရင်းသားနယ်မြေတချို့အပါဝင်ဒီရန်ကုန်တိုင်းမှာရှိတဲ့စိတ်ကမ်းမှာလည်းရှုံးနေကြရတဲ့ရှိတဲ့ခါကျတော့အဲ့ဒီပုံမှာရောအငယ်ဥညံဝင်ဘလို့များသုံးသပ်မိပါလဲအငယ
်ကျွန်တော်က73ခုနေကဒီနန်းစရာကြီးပြောလို့မရအောင်အဲ့73ကပါလေခုနေကပါလေအဲ့ဒီမှာကျွန်တော်တို့အားသာတာအမှန်တရားအများကြီးရှိပါတယ်ကျွန်တော်တို့ဒီမိုကရေစီလိုချင်တာဒီမိုကရေစီဆိုတာကတော့ပြည်သူ့သံသရာတွေပြည်သူတွေထုတ်ပေါ်တာအဓိကပါအဲကြောင့်မဲဆန္ဒပြည်တော်များကြီးကျွန်တော်တို့ဒီမှတ်တဲ့လက်ခံစားပ
ါ NLD ပါတီအနေနဲ့နိုင်ရခဲ့တဲ့မဲဆန္ဒနေပြည်တော်ကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ဆန္ဒမဲပေးခဲ့တဲ့ရန်ကုန်တိုင်းတာမွေမြို့နယ်မန္တလေးတိုင်းရှမ်းတိုင်းရင်းသားရေးရာဝန်ကြီးနေရာမန္တလေးတိုင်းသပိတ်ချင်းမန္တလေးတိုင်းမြင်းကြံနဲ့ပဲခူးတိုင်းအုတ်တွင်းမကွေးတိုင်းမင်းမှုမြို့နယ်ချင်းပြည်နယ်ကံပတ်လက်နေရာ9နေရာမှာအနိုင်ရခဲ့တာပါရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ SND ဘက်ကတော့ရှမ်းပြည်နယ်လဲချမှာအနိုင်ရခဲ့ပြီးရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာတော့တတိပုဂ္ဂလကအနိုင်ရခဲ့ပါတယ်ချင်းပြည်နယ်မတူပီမှာတော့ချင်းမြို့သားဒီမိုကရေစီပါတီကအနိုင်ရပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်နဲ့စကိုင်းတိုင်းတမူကချင်ပြည်နယ်မြစ်ကြီးနားမြို့နယ်နေရာပေါင်း3နေရာမှာအနိုင်ရခဲ့တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူလှုပ်ဆောင်ချက်တွေဟာဂျားဖြတ်ရွေးကောက်ပွဲမှာအားနည်းမှုတွေရှိခဲ့တဲ့ဆိုပြီးရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုဖန်တီးရေးအဖွဲ့ကမခင်လေးငယ်ကသူတို့ရဲ့ဂျားဖြတ်ရွေးကောက်ပွဲတွေ့ရှိချက်တွေနဲ့ပတ်သက်လို့ VOA ကိုအခုလိုရှင်းပြပါဗျာအားနည
်းချက်ကရောယင်ကုနာမဲယုံဝင်တန်းနေပေါ်မှာနောက်ဒီအောက်ခြေရပါတော့ဒီတကယ်လက်တွေ့ဆောင်ရဲ့မြားရဲ့ကော်မရှင်လေးပေါ်မှာဒီတတ်မှတ်ထားတဲ့နီးဥပဒေလုံးဆုံးလုံးကြီးတွေကတိတိကျကျမရှိရမျိုးတွေပေါ့ဥပမာဒီမဲလာတဲ့လူတွေနဲ့ပတ်သက်ပြီးတော့နိုင်ငံသားကပ်ပြားလားဒါမှမဟုတ်မဲဆန္ဒရှင်တပ်တွေကကပ်ပြားလားဒါမှမဟုတ်ဘာကပ်ပြားမှမရှိလဲထဲဝင်ရလားဆိုတာမျိုးတွေကတိတိကျကျမပြောထားတဲ့အခါကျတော့အဲ့လိုမျိုးတွေမှာနည်းနည်းအငင်းပွားမှုလေးရှိရမျိုးတွေရှိတယ်။ Now ဒီဥပမာစောင့်ကြည့်လေလာသူတွေဆိုလို့ရှိရင်ဒီကပ်ပြားထိတ်ထားရင်မဲုံနဲ့ဝင်ဝင်ပြုတ်ရမယ်ဆိုတာမျိုးတွေမသိပဲနဲ့နိုင်ငံရေးပါတီရဲ့စောင့်ကြည့်သူတွေနဲ့အဲဘာပေါ့နော်သွတ်တော်ကိုယ်စားလှယ်ရဲ့အဲကိုယ်စားလှယ်လောင်းရဲ့စောင့်ကြည့်သူတွေနဲ့ရောပြီးတော့ပုံစံတောင်းတာမျိုးတွေကြုံရတာမျိုးတွေရှိရဲဆိုတော့ကျမတို့သုံးသက်ထည့်ရတော့လာမယ့်2020မှာပို့ပြီးတော့အဆင်ပြေချောမှုဖို့ဆိုရင်ဒီမဲုံဝင်တန်းနေနောက်ဒီနယ်မြေကရွေးကောက်ပွဲဝင်တန်းနေဘောနော်ပို့ပြီးတော့သင်တန်းလေ့ကျင့်မှုလေးထိရအောင်လုပ်ပေးခြင်းနဲ့အစားမျိုးလေးတွေကျမတို့သုံးသပ်ထားပါတယ်။နောက်ဒီကြိုတင်မဲနဲ့ပတ်သက်ပြီးတော့လည်းတချို့နေရာမှာမှားရင်းဆုံးဖြတ်မှုရှိလို့ပြန်ပြီးတော့သူတို့ဇောရကတက်တဲ့ဟာမျိုးလေးရှိရမျိုးကျမတို့တွေ့ရပါတယ်
ဟုတ်ကဲ့အဲ့တော့မခင်လေးငယ်တို့အခုဒီဂျားပြတ်ရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့ဒီအဖွဲ့တွေအနေနဲ့ပေါ့နော်အခုဒီတွေ့ရှိချက်တွေကိုရွေးကောက်ပွဲကော်မရှင်ကနေတစင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဒါတွေနဲ့ပတ်သက်ပြီးအကြံပြုစာတွေတင်ပြဖို့အစီအစဉ်ရောရှိလားမအကြံပြုစာတွေရောတင်ပြပြီးပြီလားရှင
်ဒီရပောင်း60အတွင်းပေါ့နော်ကျမတို့အသေးစိတ်တွေ့ရှိချက်တွေထပ်ပြီးတော့ကျမတို့စောင့်ကြည့်လေးလာသူတွေရှိရမပြီးသေးတဲ့ရလာတဲ့ data တွေကိုစုပေါင်းပြီးတော့အသေးစိတ်အစီအစဉ်ခန်းစာပေါ့အဲ့ဒါအကြံပြုချက်တွေနဲ့လည်းထပ်ထွက်မှုရှိပါသေးရဲ့ရှင်အရဖဲအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရယ်နီးပြူဟာသူတို့အဖွဲ့မှာခြံထားရဲဆိုရင်တော့ကျမတို့ရဲ့အကြံပြုချက်တွေကိုသူတို့အလေးတူဆောင်ရွက်မှာပါအဲ့လိုမျိုးလည်းရှိလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်
ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE နဲ့ဖန်တီးရဲအဖွဲ့တို့ပူးပေါင်းပြီးတော့ဂျားဖြတ်ရွေးကောက်ပွဲအတွက်လက်လက်မဲဆန္ဒနဲ့စစ်တုံးတရာအနက်စစ်တပ်တရာမှကျင်းပတဲ့မဲယုံတွေကိုစောင့်ကြည့်လေ့လာသူပေါင်း989ဦးနဲ့အနီးကပ်စောင့်ကြည့်လေ့လာခဲ့ကြပါတယ်ရှင်။